2025ခုနှစ်မတိုင်ခင်ကဘာသာရေးဖိနှိပ်မှုတွေကြောင့်ပါကစ္စတန်အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယနိုင်ငံကိုထွက်ပြေးလာကြတဲ့ဗုဒ္ဓဘာသာဝင်တွေ၊ခရစ်ယာန်ဘာသာဝင်တွေ၊ဟိန္ဒူဘာသာဝင်၊ဂျိန်းဘာသာဝင်၊ပါစီဘာသာဝင်နဲ့စစ်ခ်ဘာသာဝင်တွေဟာအိန္ဒိယဥပဒေသည်အရနိုင်ငံသားဖြစ်ခွင့်ရတော့မှာဖြစ်ပါတယ်။နိုင်ငံသားဖြစ်ခွင့်ဥပဒေသည်ကိုအိန္ဒိယသမ္မတရမ်နတ်ကိုဗင်ကဇာတာပတိနှောင်းပိုင်းမှာလက်မှတ်ရေးထိုးပြီးတော့အတည်ပြုပြဋ္ဌာန်းထားပြီးဖြစ်ပါတယ်။ဒါပေမဲ့လည်းအဲဒီလိုနိုင်ငံသားဖြစ်ခွင့်ရမယ့်သူတွေထဲမှာမြန်မာနိုင်ငံကထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေတော့မပါပါဘူး။မြန်မာနိုင်ငံမှာတော့သူတို့ကိုရိုဟင်ဂျာဖြစ်အသိမှတ်ပြုမထားပါဘူး။ဒီဥပဒေဟာအိန္ဒိယနိုင်ငံရဲ့ဘာသာရေးနဲ့ကင်းလွတ်တဲ့အခြေခံဥပဒေကိုချိုးဖောက်တယ်လို့ဥပမာထားပါတယ်။တောင်ကြားနေကဆိုရင်အာတန်ပြည်နယ်မြို့တော်ဂူဝါဟာတီမှာဆန္ဒပြသူ1000နီးပါးတရက်ကြာအစံကခံကန့်ကွက်ဆန္ဒပြကြပါတယ်။ညာမထရမိတ်ထုတ်ထားတာကိုဆန္ဒပြသူတွေကအန်တုရာကြောင့်ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွဲတဲ့အတွက်ဆန္ဒပြသူ24ဦးထက်မနည်းဒဏ်ရာရအပြီးနောက်ကျက်မှာပဲအခုလိုအစံကခံဆန္ဒပြကြတာပါ။ဒီလိုမတိမငြိမ်းအခြေအနေကြောင့်အာဒန်နဲ့မနီပူပြည်နယ်တွေကိုတနင်္လာနေ့မှာတွားရောက်မဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့တုံးဝင်ကြခီးစဉ်ကိုလည်းရွှေ့ဆိုင်းလိုက်ပါတယ်။ဝန်ကြီးချုပ်အာဘေဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးနိုင်ငံခြားလုံခြုံရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့စီစဉ်ထားတာပါ။